မြောက်ကိုရီးယားနိုင်ငံအတွင်းမှာအကူအညီတွေဖြန့်ဖြူးပေးတဲ့နေရာမှာမှန်စောင့်ကြည့်ဖို့တောင်ကိုရီးယားအရာရှိတဦးကိုမြောက်ကိုရီးယားဘက်ကခွင့်ပြုလိုက်ပါတယ်။တောင်ကိုရီးယားဘက်မှာ2008ခုနှစ်ကတက်လာတဲ့အစိုးရကလေးကဆိုရင်ဒါဟာမြောက်ကိုရီးယားဘက်ကဒီလိုလိုက်လျောတာပထမဦးဆုံးအကြိမ်ဖြစ်ပါတယ်။အကူအညီဂျုံမုံတန်ချိန်300ကိုလိုအပ်တဲ့သူတွေစီအမှန်တကယ်ရောက်မရောက်အတွက်နေကလေးရင်ကျောင်းတစ်ခုအပါအဝင်နေရာ3ခုမှာတောင်ကိုရီးယားဘက်ကပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနအရာရှိတဦးနဲ့အကူအညီပေးရေးလုပ်သား4ဦးတို့ကညီဆောင်ချက်ကြီးရှိဖို့ဖြစ်ပါတယ်။ဒီဖွဲ့ဟာလာမယ့်အင်ကာနေ့မှာတောင်ကိုရီးယားကိုပြန်ရောက်လာပါလိမ့်မယ်။မြောက်ကိုရီးယားဘက်က2009ခုနှစ်နျူကလ িয়ার အစီအစဉ်ကြောင့်နျူကလ িয়ার အရေးနိုင်ငံတကာညှိနှိုင်းမှုပြက်ပြဲပြီးတဲ့နောက်ပြီးခဲ့တဲ့နှစ်တွေအတွင်းမှာတောင်နဲ့မြောက်ကိုရီးယားဆက်ဆံရေးတင်းတင်းမာမာဖြစ်ခဲ့ရပါတယ်။မြောက်ကိုရီးယားမှာလာမယ့်နှစ်အတွက်လူပေါင်း3,000နီးပါးအစားအသောက်အကူအညီတွေဆက်လက်လိုအပ်နေအောင်မယ်လို့တနေ့ကပဲကုလသမဂ္ဂကတတိပေးခဲ့ပါတယ်။ကုလသမဂ္ဂရဲ့လိလာရေးအဖွဲ့ဟာမကြာခင်ကပဲမြောက်ကိုရီးယားကိုရောက်ခဲ့တာပါမြောက်ကိုရီးယားမှာအဓိကကောက်ပဲသီးနှံထွက်မှုတိုးတက်လာပေမဲ့အစာရေးစံငတ်ပြတ်မှုအာဟာရချို့တက်မှုတွေဆက်ရှိနေတော့မယ်လို့ဆိုတာကိုကုလသမဂ္ဂအဖွဲ့ကလိလာတွေ့ရှိခဲ့ပါတယ်